မြန်မာအရေးကိုနိုင်ငံခြားရေးဝန်ကြီးအဆင့်အလွတ်သဘောဆွေးနွေးပွဲကိုထိုင်းနိုင်ငံမှာကျင်းပဖို့စီစဉ်ထားပြီးအင်ရှင်ထိုင်းနိုင်ငံကမြန်မာနိုင်ငံကိုပါဖိတ်ခေါ်ထားပါတယ်။လာမယ့်ဇွန်လ18ရက်နဲ့19ရက်မှာပြုလုပ်မယ့်ဒီဆွေးနွေးပွဲကိုတခြားအာဆီယံအဖွဲ့ဝင်နိုင်ငံတချို့ကထောက်ခံထားပြီးပြင်းပြင်းထန်ထန်ကန့်ကွက်တဲ့အဖွဲ့ဝင်နိုင်ငံမရှိသေးဘူးလို့ထိုင်းဘက်ကပြောတယ်လို့ဆွေးနွေးပွဲနဲ့နှီးဆက်သူတဦးက VOA ကိုပြောပါတယ်။အင်ဒိုနီးရှားမှာပြီးခဲ့တဲ့မေလမှာလှုပ်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲကြေညာချက်မှာပါတဲ့မြန်မာငြိမ်းချမ်းရေးနဲ့ထိတွေ့ဆက်ဆံရေးအတွက်အခုလိုစစ်တပ်အာဏာသိမ်းထားတဲ့မြန်မာကိုဆွေးနွေးပွဲဖိတ်တာလို့ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့နိုင်ငံသားရေးဝန်ကြီးကပြောကြောင်းအဲ့ဒီဆွေးနွေးပွဲနဲ့နှီးဆက်သူကပြောပါတယ်ဒါပေမဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနနဲ့နှီးဆက်သူနောက်တူကတော့အခုဆွေးနွေးပွဲအပေါ်လက်ရှိအာဆီယံအဖွဲ့ဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားဘက်ကတော့တိတ်မလို့လားကြောင်းပြောထားတယ်လို့ဆိုပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပါရမတ်ဝနိုင်းကလက်မှတ်ထိုးပြီးဒီလ14ရက်နေ့နေဆွဲနဲ့ဖိတ်ခဲ့တဲ့အခုဆွေးနွေးပွဲကိုစစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးတန်းစွေတက်ရောက်ဖို့ရှိတယ်လို့နှီးဆက်သူတို့ကပြောပါရယ်အခုလာမယ့်ဝန်ကြီးအဆင့်ဆွေးနွေးပွဲတိုးတက်မှုရှိလာရင်နောက်ဆက်တွဲနိုင်ငံခေါင်းဆောင်အဆင့်ဆွေးနွေးပွဲတွေဆက်လုပ်သွားဖို့မျှော်လင့်ထားတယ်လို့လည်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ကပြောတာကိုနှီးဆက်သူတွေကပြောပြပါရယ်ဒါပေမဲ့လက်ရှိထိုင်းနိုင်ငံမှာရွေးကောက်ပွဲပြီးထိုင်းနိုင်ငံသားရေးဝန်ကြီးရဲ့အခုဖိတ်ကြားချက်ဟာအလောတကြီးစံလွန်ပြီးထိရောက်ဖို့မလွယ်လာဘူးလို့လည်းသုံးသက်သူတွေကထောက်ပြနေကြပါရဲ့ရှင်။